တော်ရရှိမြတ်မြ SPS ရဲ့ Managing Director Michael Ebert က ABC နဲ့ပူးပေါင်းဖို့ကမကောင်းတဲ့အကြံဉာဏ်ဖြစ်ပြီးဒါကို၎င်းရဲ့ ABC ကအဆင့်တူ Michelle Guthrie နဲ့လည်းပြောဆိုခဲ့တယ်လို့ဆိုပါတယ် SPS ရဲ့ဝန်ဆောင်မှုအစီအစဉ်တွေကယခင်ကထက်ပိုမိုလိုအပ်နေတယ်လို့ Senate Committee ရှေ့မှာလာရောက်တင်ပြတဲ့ Mr. Ebert ကပြောဆိုပါတယ် Senate Committee ကို၎င်းရဲ့အဖွဲ့မိန်ခွန်းမှာ Michael Ebert ကယခင်ဘန်နာရေးနဲ့မှာ SPS ကပုံမခိုင်မာတဲ့နေရာကနေအပီးသက်ခဲ့ပြီးစံချိန်တရားမဲ့ TV ကြည့်ပရိသတ်လာစဉ်တိတသမ၄သန်းရှိခဲ့တယ်လို့ဆက်နှစ်အမှတ်များကိုတင်ပြပြောဆိုခဲ့ပါတယ်။ Online, Radio နဲ့ TV တွေအားလုံးရဲ့ပရိသတ်ဆင်မြင့်တွေမှာကြီးထွားလာနေတာကိုတွေ့ရှိရတယ်လို့ဆိုပါတယ်။ US Cable Channel Vice Land နဲ့အစီအစဉ်အတွက်သဘောတူညီချက်ရထားတဲ့အတွက်နဗမာလ15ရက်နေ့မှာစတင်လို့ SPS2 မှာ SPS Vice Land အနေနဲ့ပြန်လည်တင်ဆက်ပေးမယ့်အကြောင်းကိုအထူးတလည်တင်ပြသွားပါတယ်။၎င်းက
Vice as an organization is producing documentaries, news and culture focused programs for our youth audiences.
Vice အဖွဲ့ဟာသတင်းမှတ်တမ်းတွေ၊သတင်းနဲ့ယဉ်ကျေးမှုအစီအစဉ်တွေကိုကျွန်တော်တို့ရဲ့လူငယ်ပရိသတ်ကိုအာယုံစိုက်ထားတဲ့အစီအစဉ်ဖြစ်ပြီးဒါကဘာသာစကားနဲ့ယဉ်ကျေးမှုကွဲပြားတဲ့ကဘာတဝန်းကအစီအစဉ်တွေကိုတကယ့်ထင်ရှားတဲ့ယူရဲချက်နဲ့ထုတ်လွှင့်ထားတာဖြစ်ပါတယ်ကျွန်တော်တို့အဖွဲ့အစည်းနှစ်ခုရဲ့ထူးခြားတဲ့လက္ခဏာတွေကချိန်ကိုက်နေပြီးကျွန်တော်တို့မြင်တာကဒါကအရန်ကိုတင့်တော်ပြီးငယ်ရွယ်တဲ့ Australian တွေကိုပုံမှု၍ကဘာအကြောင်းအရာများကိုထိုးထွင်းမြင်နိုင်ဖို့အတွက်အထောက်အကူဖြစ်မယ်လို့ပါကုန်ကြမှုအရာလဲ SPS အတွက်အကျိုးရှိမယ်လို့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ကဘာတဝမ်းမှာရှိတဲ့တူးချင်းနဲ့ဖြောပြေမှုတွေကိုဖြန့်ချိတဲ့သူများနဲ့အယောင်ဝယ်လုပ်မဲ့စာ TV နဲ့ online season တစ်ခုလုံးကိုပေးတဲ့လူထံမှအမှန်ကန်ရှိတဲ့သဘောတူညီမှုကိုရထားတာဖြစ်ပါတယ်။၎င်းကို SPS နဲ့ ABC ပေါင်းစည်းဖို့ကိုသူ့အမြင်ကိုမေးတဲ့အခါမှာ၎င်းက committee ကိုအရန်ဆိုးရတဲ့အကြံဉာဏ်တို့ပြန်လည်ဖြေချခဲ့ပါတယ် SBS ရဲ့ရာဇဝင်တစ်လျှောက်မှာ SBS ရဲ့လုံဆောင်ပေးမှုများကိုလိုအပ်မှုကမြေတိအချိန်ကားနဲ့မတူဘဲပုံမှုမြင့်မှတောင်းဆိုမှုတွေရှိနေတယ်လို့ Mr. Ebert ကပြောဆိုပါတယ်၎င်းက
When you look at the Australian culture or Australian society today we are certainly far more culturally complex today than we ever were when we were first established 40 years ago
ကျွန်တော်တို့ကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်40ကကျွန်တော်တို့စတင်ထူထောင်ခဲ့စဉ်ကအထက် Australia ရဲ့လူမှုဖွဲ့စည်းပုံကယဉ်ကျေးမှုအရပုံမရှုပ်ထွေးနေတာကသိကြပါတယ်ပြီးတော့ကျွန်တော်တို့ကိုလိုလားမှု SPS ကိုလိုအပ်မှုကလွန်ခဲ့တဲ့နှစ်40ထက်ဒီနေ့မှာပုံမဝေးလျံစွာလိုအပ်နေတာကတေချာနေပြီးကျွန်တော်တို့ရဲ့အလုပ်ကအခုမှစတင်ကစဖြစ်ပါတယ်။ကဘာတဝမ်းမှာရှိတဲ့နိုင်ငံတွေကကျွန်တော်တို့ရဲ့ပုံစံကိုကြည့်နေပါတယ်။ SPS တို့အဖွဲ့အစည်းမျိုးတွေကိုကဘာတဝမ်းမှာရှိတဲ့နိုင်ငံတွေကတီထောင်နေပါတယ်။ပြီးတော့လွန်ခဲ့တဲ့ရက်သပတ်အနည်းငယ်ကကဘာကုလသမဂ္ဂမှာဝန်ကြီးချုပ်ကပြောတဲ့အခါမှာသူကလူမှုရေးစီလုံးမှုမှာ SPS ကအရေးကြီးတဲ့နေရာကပါဝင်တယ်လို့ပြောဆိုခဲ့တဲ့အတွက်ကျွန်တော်အလွန်အားရမိပါတယ်။ Nick Xenophon အဖွဲ့မှ Senate အမတ် Sterling Griff ကလောင်းကစားကြော်ညာတာတွေကို Sport Bet ထမ UEFA ကမှာတော့ပြသတာက SPS ရဲ့ Corporate Season မှာပြောထားတဲ့ SPS က Australian လူမှုအဖွဲ့အစည်းအတွက်တိုးမြင့်စီလုံးမှုအတွက်အားပေးတယ်ဆိုတာနဲ့ဆန့်ကျင်မနေဘူးလားလို့Mr. Ebert ကိုမေးပါတယ်ဆနေမဂရစ်ကဆက်လက်၍ဩစတြေးလျမှာလူ4000ကျော်လောက်ကလောင်ကစားမှုဆွဲနေတဲ့ပြဿနာရှိနေပြီးယခင်နှစ်ကလူမှုရေးအရကုန်ချမှုကဒေါ်လာ4ဘီလီယံရှိတယ်လို့ပြောဆိုပါတယ် SPS အနေနဲ့တရားဝင်ကိစ္စတစ်ခုမှာလူချင်းဝဲအမြင်ကိုကန့်ဆောင်လို့မရဘူးလို့ Michael Ebert ကဆနေမဂရစ်ကိုတုံ့ပြန်ပြောဆိုပါတယ်၎င်းက
Gambling advertising is a legal advert. We, like all other broadcasters, accept legal adverts. As you know, we have very limited resources at SBS. We have limited airtime.
လောင်းကစားကြော်ညာတာကတရားဝင်ကြော်ညာမှုပါ။တခြားရုပ်သံထုတ်လွှင့်သူများလိုပဲကျွန်တော်တို့ တရားဝင်ကြော်ညာကိုလက်ခံပါတယ်သင်သိသလိုပါပဲ SPS မှာကျွန်တော်တို့အတွက်အရန်အကန့်အသတ်နဲ့အရေးအမြစ်တွေပဲရှိပါတယ်ကျွန်တော်တို့မှာကန့်သတ်မှုနဲ့ထုတ်လွှင့်ခြင်းရှိပြီးကျွန်တော်တို့ခုံရက်ပေါ်မှာတရားဝင်အဖွဲ့အစည်းကတရားဝင်ကြော်ညာကိုကြော်ညာလို့ရင်သင်သိသလိုပါပဲကျွန်တော်တို့အဲ့ဒီကြော်ညာကိုလက်ခံပါတယ်စီဝါရေးလှုပ်ဝဲချက်ကြောင့်အဲ့ဒီကြော်ညာကဝင်ငွေဘလောက်ရလဲဆိုတဲ့ကိန်းဂဏန်းအတိအကျကိုမေးတဲ့အခါမှာပြောဆိုဖို့၎င်းကငင်းဆန်ခဲ့ပါတယ်ဒါပေမဲ့ဆနစ်အမတ်ဂရစ်ကိုမစ္စတာအီဘစ်ကစပော့ဘက်ကြော်ညာကဒေါ်လာသန်းပေါင်းများစွာရရှိတယ်လို့ဆိုပါတယ်လေဘာဆနစ်အမတ်ဆမ်ဒစတာရီက SPS website မှာ SPS Zealer လို့ခေါ်တဲ့အမျိုးသမီးအားကစားသတင်းတွေကိုတင်ဆက်ပေးထားတာနဲ့ပတ်သက်လို့မေးခွန်းတွေအများကြီးမေးခဲ့ပါတယ်January လကစတင်တင်ဆက်ခဲ့တော့လေဒီ web page ကိုထပ်မံမွန်းမံတင်ဆက်မှုက August လကနောက်ဆုံးလုပ်ခဲ့တယ်လို့၎င်းကပြောဆိုပါတယ် Mr. Ebeck ကဒီ web page တိဆောက်ထားတဲ့နေရာကိုလိုအပ်သလောက်ကြီးရှုမှုမရှိတဲ့အတွက် SPS အတွင်းမှာဒီ season ကို SPS ရဲ့အဓိကအားကစား website မှာအမျိုးသမီးအားကစားကိုတင်ဆက်တာကကောင်းမယ်လို့ယူဆခဲ့တဲ့အတွက်ဖြစ်တယ်လို့၎င်းကရှင်းပြပါတယ် Mr. Ebeck.
The content is still being made, as I say, and it's being hosted on our primary sports pages.
So has the decision been made to stop hosting female-specific?
I think the decision has been made to stop hosting female-specific. As I said, the SBS has been made to stop hosting female-specific. Mr. Destari, this is the question. အမျိုးသမီးအားကစားတိချပါဝင်တဲ့ဇီလာဝက်ဘ်ဆိုက်ပေါ်မှာမတင်ဆက်ဘဲပုံမှန်အားကစားစာမျက်နှာပဲတင်ဖို့ကိုပါလားမစ္စတာအီဘစ်ကကျွန်တော်ဒါကိုမှတ်ယူထားပြီးတင့်ကိုအတိအပြုပြန်လဲပြောကြားပေးပါမယ်မှန်တယ်လို့ကျွန်တော်ထင်ပါတယ်တင့်လျော်စွာပြောရရင်အဲ့ဒါကမှန်တယ်လို့ထင်ရပါတယ်မှန်ပါတယ်သောတာရှင်များခင်ဗျာ SBS နဲ့ ABC ကိုသာဖူးပေါင်းခဲ့ရင်အစိုးရအတွက်ငွေကုန်ကျသက်သားမှာဖြစ်ပေမဲ့လူမျိုးစုတစုနဲ့တစုကြားမှာယဉ်ကျေးမှုထုံတမ်းတလေတွေကိုနားလည်နိုင်မှုဒီမှာအမြဲနေထိုင်မှုရောက်လာသူတွေဒုက္ခတွေတွေအတွက်ပြန်လည်နေရာချထားရေးသတင်းအချက်လက်တွေပေးနိုင်မှုတို့ကိုဆုံးရှုံးမဲ့တန်ဖိုးကပုံမှန်ကြီးမားမှဖြစ်ပါကြောင်းပြောဆိုရင် SBS သတင်းဌာနက Greek Diet ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio, Digital TV, Online, ဒါမှမဟုတ် SBS Radio App ကနေတစင်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။